မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားတရားကိုချက်ချင်းခန့်အပ်ဖို့အင်ဒိုနီးရှားနိုင်ငံသားဝန်ကြီးကအရှိတောင်အာရှနိုင်ငံများအတင်းအာဆီယံကိုဒီကနေ့ပဲတိုက်တွန်းတောင်းဆိုလိုက်ပါတယ်
။ပနွင်ဂျူကန်စပက်ရှယ်အင်ဗွိုင်းဟာရုစဂရာဒီဆလဆက်ကန
်အထူးကိုယ်စားတရားကိုချက်ချင်းခန့်အပ်ဖို့လိုပါတယ်။အာဆီယံဥပဒေနဲ့အတွင်းရင်းမှုတို့မြန်မာနိုင်ငံကိုတွားရောက်တာအပါအဝင်ဖက်ပေါင်းစုံဆက်သွယ်ဆောင်ရွက်ဖို့လိုပါတယ်။ဒါဟာမြန်မာအရေးအာဆီယံကရထားတဲ့ပုံသဘောတူညီမှု၅ရပ်ကိုစတင်အကောင့်ထဲဖော်လာလဲဖြစ်ပါတယ်လို့ဥရောပသမဂ္ဂ EU နိုင်ငံခြားရေးအကြီးအကဲဂျိုးဆက်ဘော်ရဲနဲ့ပူရဲပြလို့တဲ့သတင်းစာရှင်းလင်းပွဲမှာအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူဒီကပြောဆိုသွားတာပါ။တိုက်အခါမျိုးကိုနှိမ်နှင်းဖြိုခွဲနေတဲ့စစ်ကောင်စီကိုလည်းသူ့လုပ်ရည်ရည်တန်ဖို့အရက်သားအစိုးရစီအာဏာပြန်လွှဲပေးဖို့ထပ်ပြီးတော့တိုက်တွန်းသွားပါတယ်။မြန်မာပြည်သူတွေရဲ့လုံခြုံရေးနဲ့တာယာဝပြောရေးကထိတ်တန့်ဦးစားပေးအဖြစ်ဆက်ရှိနေရမယ်လို့လည်းဝန်ကြီးမာဆူဒီကပြောပါတယ်။အာဆီယံအသင်းကြီးကတောင်းဆိုထားတဲ့အချက်တွေဖြစ်တဲ့မြန်မာနိုင်ငံတွင်းကတပ်ဖြတ်မှုတွေချက်ချင်းရပ်ဖို့နိုင်ငံရေးအကျဉ်းသားတွေအားလုံးချက်ချင်းပြန်လုပ်ပေးဖို့ကိစ္စမှာလည်းအာဆီယံဥက္ကဋ္ဌအပါအဝင်အဖွဲ့ဝင်နိုင်ငံတွေနဲ့အင်ဒိုနီးရှားကဆက်ပြီးတော့ဆက်သွယ်ဆောင်ရွက်နေပါတယ်လို့လည်းဝန်ကြီးမာဆူဒီကပြောပါတယ်။မြန်မာအရေးနဲ့ပတ်သက်လို့ဧပြီလနောက်ပိုင်းမှာအာဆီယံကအစည်းအဝေးတစ်ရက်ကျင်းပပြီးအာဏာသိမ်းကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ပါတွေ့ဆုံခဲ့တာပါ။အဲ့ဒီအစည်းအဝေးမှာပဲမြန်မာအရေးအာဆီယံအထူးကိုယ်စားလှယ်တူခန့်ထားရေးအပါအဝင်ဘုံသဘောတူညီမှု၅ရပ်ကိုအာဆီယံကချမှတ်ခဲ့တာဖြစ်ပါတယ်။